လက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေဟာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းပိုးပြီးတော့ဆိုးရွားလာနေတဲ့အကြောင်းလဲအဲ့ဒီလူ့အခွင့်အရေးအဖွဲ့ကသတိပေးထားပါတယ်။မခင်ကျူတွေကအပြည့်အစုံပြောပြပါမယ်ရှင်
။ဒီမိုကရေစီပြုပြင်ကြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြည်ပခါတွေကြောင်းတိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝါးဝါခံစားနေရဆဲပဲလို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာရဲ့မှာဖော်ပြထားပါတယ်။ကျရှိမြန်မာဆွေရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေပြီးလော်ရာဟင်းကပြောပါတယ်
We've seen the current government and obviously the previous administration under Thein Sein make efforts to, obviously convene the nationwide peace process. There've been several conferences.
This is Suya Lechemayo. This is Thein Sein Suya Lechetungaba. Nenganong Sanya, Nyingyayi Lungan Zini, Sanya Kekarari Shubare. Nyingyayi Lungan Zini, Suni Wei Jinbara. Tenenganong Pika Yaseyi Sanya, the Bodo Nijet Lema Yitudari Shigebare. Tavinelu, the Ken Letu Echini, Tiangye Nara Guro, Tumayom Tuyadibabu.လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံရတာပြီးအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ။
ဒီနေ့နဲ့ဒီနေ့အတွင်းငြိမ်းချမ်းရေးလာကန်ကြီးကျင်းပတဲ့တစ်ချိန်တည်းမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပြည်ပကတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနေ့ကကာလအတွင်းအခြေအနေပိုပြီးတော့ကျင်းပလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ်
။ Myanmar is undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military.
ဒီနေ့နှစ်ပိုင်းတွေအတွင်းမှာဒီမနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့တာမှန်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှအဲ့ဒါကတော့စစ်တပ်ပါပဲ။ဒါကြောင့်စစ်တပ်ကိုအရသာအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်ပြီးစစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းညင်သာမှုမရှိသေးတဲ့ပြည်တော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရသာတွေလည်းဒုက္ခရောက်နေကြအောင်ပါပါရှင်။
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲတပ်ပြည်သူတွေကိုဖမ်းဆီးချုပ်နှောင်ကြားနှိပ်စက်ညှဉ်းပန်းတာတက်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းစင်ဟိုးရွာကအမျိုးသားလူငယ်18ဦးအစုလိုက်အကျုံလိုက်တက်ဖြတ်ခံရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဆွေရနယ်တက်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒီနေ့မိလာလုံးကလည်းဒီရှမ်းပြည်နယ်မှာဒေသခံရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှင်းပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးကလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံရပြီးတော့တပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါတယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများဆုံးရက်ဆိုင်မှုပြည်ပကမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်
။ Our first call and it's both to the military and to the ethnic armed groups is to stop the violence.And to ensure
that the people who are not going to be able to do this, they are not going to be able to do this. They are not going to be able to do this. They are not going to be able to do this. They are not going to be able to do this. They are not going to be able to do this. They are not going to be able to do this. They are not going to be able to do this. They are not going to be able to do this.လူသားချင်းစာနာမှုအကူအညီတွေရရှိဖို့နဲ့အကူအညီတွေကိုလိုအပ်သူတွေစီဖြန့်ဝေပေးခွင့်ရဖို့ပါပဲ။အဲ့လိုပြောင်းလဲတွေဖြစ်လာဖို့လိုအပ်ပါတယ်။ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အကူအညီတွေ၊ခေါင်းရနေရာတွေနဲ့ကာကွယ်ဆောင်ရွက်မှုတွေရဖို့လိုအပ်ပါတယ်။ဒါကတော့အစိုးရကိုကျမတို့ကအဓိကတိုက်တွန်းနေတဲ့အချက်တွေပါပဲရှင်။
မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခါတွေကြောင့်အိုးရင်ဆုတ်ခွာထွက်ပြေးကြတဲ့ဒုက္ခတွေတသိန်းကြီးပါရှိပြီးတော့ဒီပြည်ပခါတွေအတွင်းမှာနှစ်ထပ်ကျဆွဲရဲ့မြေမြုံမှအသုံးပြုမှုတွေကြောင့်ကလေးငယ်တွေအပါအဝင်အရက်သားတွေအများပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစင်ကစားမှာဖော်ပြထားပါတယ်။အရက်သားပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါအိုးရင်ဆုတ်ခွာထွက်ပြေးရမှုနဲ့နှိမ့်ဆက်မြင့်တမှုအခြေအနေ All the civilians sufferConflict, displacement, and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစင်ကန်စာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါရဲ့ရှင်။